ကနေဒါနိုင်ငံတိုရင်တိုမြို့မှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ဂျီ7စီဝေးပွဲအတွင်းရိုဟင်ဂျာပြည်ပခါကင်တွယ်ဖြည့်ရှင်ရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကအခုလိုပြောဆိုခဲ့ပါတယ
်။ Over the past 2 days we've spent time discussing Myanmar and what we can and must do to address the humanitarian and security crisis in Rakhine.
ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခါတွင်မှာလုံခြုံရေးလူသားချင်းစာနာထောက်ကူမှုတွေကိုအရေးယူလှုပ်ဆောင်ရမယ့်ကိစ္စနဲ့ဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ရက်အတွင်းမြန်မာအရေးကိုအခြေညူဆွေးနွေးခဲ့ကြပါတယ်။မုတ်တုံရသည့်အတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့နိုင်ရေးဒေသရင်းမိဖက်တွေနဲ့အတူပူးပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ဆောင်ရွက်ရမှာပါ။ဒါ့အပြင်လိမ်မှုအကျန်းဖက်ခံခဲ့ရသူတွေအရေးအထူးအလေးပေးပြီးအသက်ရှင်လွတ်မြောက်လာသူတွေအတွက်တရားမျှတမှုနဲ့လက်သွယ်တွေကိုဖော်ထုတ်ရေးကလည်းတရားရှင်ရေးတမျှအရေးတကြီးဆောင်ရွက်ရမှာပါလို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်မှာကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုနှိမ့်ဆက်ညှဉ်းပန်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကလည်းတခြားဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့ဝင်တွေနဲ့အတူရပ်တည်ပြီးရှုတ်ချတဲ့အကြောင်းအမေရိကန်ရှားကြီးနိုင်ငံသားရေးဝန်ကြီးကလည်းကြေညာခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်ပခန့်ကနေထွက်ပြေးကြရတဲ့အာနယ်ချိုးတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်အမေရိကန်ဒေါ်လာသန်း90ထပ်ပေးမယ်လို့လည်းအမေရိကန်ယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဂျေဆူလီဗန်ကမနေ့တနင်္လာနေ့ကကြေညာခဲ့ပါတယ်ရှင်။